ဒါကတော့နိုင်ငံတဝန်းကပြစ်ခတ်မှုနဲ့ဖမ်းဆီးမှုတွေအကြောင်းနောက်ဆုံးရသတင်းတွေကိုမမျှသတင်းအောင်ကပြောပြပေးခဲ့တာဖြစ်ပါတယ်ရှင်။ဆက်ပြီးတော့ရွာလုံးကျွတ်မိလောင်ခဲ့ရတဲ့မကွေးတိုင်းကင်းမရွာရဲ့နောက်ဆုံးအခြေအနေသတင်းကိုတင်ပြပေးကြပါမယ်။မကွေးတိုင်းဒေသကြီးပေါ့မြို့နယ်ကင်းမကျေးရွာမှာစစ်ဘေးဒုက္ခသည်တွေအတွက်ဆန်နဲ့လူသုံးကုန်ပစ္စည်းတချို့ကိုဒီကနေ့မနက်ပိုင်းမှာစစ်ကောင်စီတပ်ဖက်ကမီးရှို့ဖျက်ဆီးခဲ့တယ်လို့ဒေသခံတွေကစွပ်စွဲပြောဆိုထားပါတယ်။ပြီးခဲ့တဲ့ဇွန်လလယ်ပိုင်းတုန်းကလည်းကင်းမကျေးရွာထဲမှာ PDF အဖွဲ့နဲ့စစ်ကောင်စီတို့တိုက်ပွဲဖြစ်ပွားခဲ့ရမှာတရွာလုံးနီးပါးမီးလောင်ခဲ့ပြီးတော့လူသေဆုံးဒဏ်ရာရတာတွေရှိခဲ့ပါတယ်။ဒီအကြောင်းအပြည့်အစုံရန်ကုန်ကလာတဲ့သတင်းကိုငင်းချမ်းပြောပြပေးပါရှင်
။မကွေးတိုင်းဒေသကြီးအတွင်းကကင်းမကျေးရွာဖုံးတော်ကြီးကျောင်းမှာစစ်ဘေးဒုက္ခသည်တွေအတွက်အလှူခံထားတဲ့ဆန်နဲ့လူသုံးကုန်ပစ္စည်းတွေကိုဒီကနေ့မနက်ပိုင်းကစစ်ကောင်စီကမီးရှို့ဖျက်ဆီးသွားတယ်လို့အဲ့ဒီလိုမီးရှို့တာကိုမျက်မြင်တွေ့လိုက်ရတဲ့ကင်းမဒေသခံတူကပြောပါတယ
်။ကျွန်တော်တို့ကပေါ့ဒီသူတို့နဲ့တော့အနည်းဆုံးနေရာလေးမှာတော့ဒီသူတို့ကိုလှန့်မြင်နေရတဲ့အခြေအနေမှာတော့ကျွန်တော်တို့ရှိနေတယ်ဗျာကိုကျွန်တော်တို့ဒီကိုဖုန်းကြီးကြောင်ကိုလှန့်ကြည့်တဲ့အခါကျတော့ဖုန်းကြီးကြောင်ကိုမီးရှို့နေတယ်ပေါ့ဒါပေမဲ့ဖုန်းကြီးကြောင်ကိုတော့မီးရှို့တော့ဖုန်းကြောင်ကရှိတဲ့လူထားတဲ့ထောက်ပံ့ထားတဲ့ပစ္စည်းတွေကိုအကုန်လုံးကိုမီးတွေရှို့သွားတယ်ပစ္စည်းတွေလည်းဘာမှမရှိခဲ့တော့ဘူးရပြန်လည်းမကြမ်းတော့ဘူးပေါ့တော်တော်များများကိုလည်းဖြစ်ပြီးမီးရှို့သွားတယ်ဗျာကို
မီးရှို့တာကိုတွေးလိုက်ရတဲ့တခြားကင်းမဒေသခံတို့ကလည်းသူမြင်တွေ့လိုက်ရတဲ့အခြေအနေကိုအခုလိုပြောပါရယ
်မီးရှို့တာကဒီခေါင်းကြီးကျောင်းမှာဒီစစ်သွင်းဆောင်တွေအတွက်ထားတဲ့စစ်သွင်းဆောင်တွေအတွက်ထားတဲ့ဟိုမင်းစံတို့အသုံးဆောင်ပစ္စည်းတို့မီးရှို့ရတယ်လေဒါပေမဲ့အချိန်ကတော့ရှို့တာလဲဆိုတော့မနက်၈နာရီပွဲ၉နာရီလောက်ကစရှို့တာကစစ်ကောင်စီတွေပေါ့နော်စစ်ကိုစစ်တပ်ကောင်တွေပေါ့နော်အဲသူတို့ကမီးရှို့ရတယ်မီးရှို့ရတယ်ဆိုလို့ဆိုလို့ဆိုရင်အဲ့မှာခေါင်းကြီးကျောင်းကခေါင်းကြီးကျောင်းဖိုးရဖို့မှာဖြားတဲ့အလူငွေပုံးလဲသူတို့ဖောက်ရတယ်အလူငွေပုံးတွေကရောမီးရှို့ရတာပေါ့တစ်ချက်လေးကတော့သူတို့ယူရောမှာပေါ့နော်
လက်ရှိမှာတော့စစ်ကောင်စီတပ်တွေကကင်းမကျေးရွာကနေပြန်ထွက်သွားပြီလို့လည်းအဲ့ဒီဒေသခံကပြောပါတယ
်။မီးရှို့ပြီးတော့သူတို့ကပြန်ပြီးတော့အဲ့ဒီကင်းကြောင်ပေါ့ကင်းကြောင်တိုင်းသူတို့ပြန်ဆုတ်သွားတယ်ပြန်ဆုတ်သွားပြီးတော့အခုရဟတ်ရှင်တည်းနဲ့လိုက်ပတ်ပြီးတော့ဝဲနေတယ်ဘယ်လိုဘယ်လိုဖြစ်နေလဲတော့မသိဘူး။အဲသူတို့တပ်ဖွဲ့ကတော့မရှိဘူးခုနကတော့ဝင်ကျုံဘက်မှာဝင်ကျုံဘက်မှာတော့တမောင်းမောင်းတိုင်းနဲ့ပြတ်တန်နေကြားနေရတယ်လေ။တပ်ဖွဲ့ဖြစ်တာပဲမဟုတ်ဘူးပြသူတို့မိုင်းရပါတယ်ခလုတ်တိုက်ပြီးတော့မှမိုင်းကွဲပြီးတော့မှသူတို့ကအဲ့လိုမျိုးမိုင်းတစ်လုံးကွဲပြီးတော့
အဲ့ဒီဒေသခံရဲ့ဆွဆွဲချက်နဲ့ပတ်သက်ပြီးစစ်ကောင်စီဘက်ကဘာမှထုတ်ပြန်ပြောဆိုတာမျိုးမတွေ့ရသေးပါဘူးပြီးခဲ့တဲ့ဇွန်လအလယ်ပိုင်းလောက်ကလည်းကင်းမကျေးရွာမှာ PDF နဲ့စစ်ကောင်စီတပ်တွေအကြားတိုက်ပွဲဖြစ်ပွားခဲ့ပြီးရွာလုံးကျွတ်မီးလောင်ကျွမ်းခဲ့တာကြောင့်ကင်းမဒေသခံတွေဘေးလွတ်ရာကိုထွက်ပြေးခဲ့ရပါတယ်လက်ရှိမှာလည်းဒေသခံတွေဟာနီးစပ်ရာကျေးရွာတွေနဲ့စစ်ဘေးဒုက္ခသည်စခန်းတွေမှာရောက်ရှိနေကြသလိုစားဝတ်နေရေးအကူအညီတွေလည်းလိုအပ်နေတယ်လို့ဒေသခံတွေကပြောပါရယ်မီးလောင်သွားတဲ့ကင်းမကျေးရွာဘက်ကိုနိုင်ငံတကာကြက်ချိန်ညီအဖွဲ့ကဩဂုတ်လအတွင်းလာရောက်လှူဒန်းဖို့ဆွေးနွေးခဲ့ပေမဲ့လည်းကိုဗစ် -19 ရောဂါကြောင့်လှူဒန်းမဲ့အစီအစဉ်ကိုရွှေ့ဆိုင်းရတဲ့သတင်းထွက်ထားပါရယ်ပေါင်းမြို့နယ်တောင်ပိုင်းကကျေးရွာတွေတဝိုက်မှာလဲဒေသခံကာကွယ်ရေးတပ် PDF နဲ့စစ်ကောင်စီတပ်တွေအကြားမကြာခဏဆိုသလိုတိုက်ပွဲတွေဖြစ်ပွားတာရှိသလိုဒေသခံတွေဖမ်းဆီးခံရတာနဲ့စစ်ကောင်စီဘက်ကကျေးရွာတွေအတွင်းဝင်ရောက်ရှာဖွေတာတွေကြောင့်ထွက်ပြေးတိမ်းရှောင်နေကြရတယ်လို့ဒေသခံတွေကပြောပါရယ်ခင်ဗျာ